ရခိုင်ပြည်နယ်မှာတကြောပြန်ဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကထွက်ပြေးပြီးတော့ဒုက္ခသည်စခန်းတွေမှာနေထိုင်ကြသူတွေအနေနဲ့စခန်းထဲမှာစားဝတ်နေရအခက်အခဲရှိလာလို့လွန်ခဲ့တဲ့လပိုင်းကနေစလို့သူတို့ရဲ့သဘောဆန္ဒအလျောက်မြန်မာနိုင်ငံဘက်ကအတုလိုက်တချို့ပြန်လာနေကြပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ25ရက်နေ့ကလည်းမွတ်စလင်26ဦးဟာနှစ်နိုင်ငံနယ်ဆက်ကြိုဆိုရေးစခန်းကနေတဆင့်သူတို့ရဲ့ဆန္ဒအလျောက်နေရက်ကိုပြန်လာခဲ့ကြပေမဲ့လို့စခန်းတွေမှာကြံနေတဲ့အများစုကတော့တစ်ဖက်နိုင်ငံကအကြမ်းဖက်အဖွဲ့အစည်းတွေရဲ့ရန်ကိုကြောက်လို့မပြန်ရဲကြဘူးလို့နေရက်ပြန်လာသူတချို့ကပြောပါတယ်အခြေအနေအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောင်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းချောင်သွားတာနှစ်နှစ်လောက်ကြာလာခဲ့ပြီးနောက်စက်တင်ဘာ25ရက်နေ့ကမိမိတဘောဆန္ဒလျောက်ပြည်တွင်းကိုပြန်ဝင်လာတဲ့မွတ်စလင်ရွာသား26ယောက်ဟာလက်ရှိမောင်သောမြို့နယ်တွင်နေရက်ရင်းမှာပြန်လည်အခြေချနေထိုင်နေပြီဖြစ်ပါတယ်လက်ရှိဦးရှင်ကျကျေးရွာကပြန်လည်ဝင်ရောက်လာသူ73ဦးရှိနေပြီးစာဝတ်နေထိုင်ရေးအခြေအနေကိုတော့ကျေးရွာအုပ်ချုပ်ရေးမှူးဦးဖီရက်ကအခုလိုပြောပါတယ
်ကျွန်တော်တို့ရွာကဘင်္ဂလားဒေ့ရှ်ကရောက်လာတဲ့လူကစုစုပေါင်း70ယောက်ရှိပါတယ်အခုရွာမှာရှိတာသူတို့ဒီနာကျင်းနာပင်ရပ
ါကျေးရွာပြင်ကျေးရွာမှာလည်းပြန်လည်ဝင်ရောက်လာသူ73ဦးရှိနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းချောင်သွားပြီးဒုက္ခတွေစကမ်းမှာစာဝတ်နေရေးခက်ခဲကြောင့်ပြည်တွင်းပြန်ဝင်လာရတယ်လို့နေရပြန်သူတူကပြောပါတယ်
မင်းရရောက်တော့ဘာရှိတယ်နေဟာသဝေမီအေပညာရှိရှမာဒီအဲ့ဒါကြောင့်လေအခက်ကြီးလို့အေးနေတာ
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတင်းချောင်သွားသူတချို့နေရပြန်ချင်ပေမဲ့လည်းတဖက်နိုင်ငံကအကြမ်းဖက်ဖွဲ့စည်းရန်ကိုကြောင်းလိုက်ရတယ်လို့လည်းတခြားနေရပြန်သူကြက်ရုပ်ပြင်ရွာသားတို့ကအခုလိုပြောပါတယ
်ဒီဘက်ကလည်းကျွန်တော်အစိုးရကတော့ကျွန်တော်လက်ခံဖို့လည်းအစဉ်သက်ရှိပါတယ်လာနေခံလည်းလာခံနေပါတယ်ဒါဆိုမလာကြတာကတော့ပြန်ဖော်ရတာသူတို့ကြောက်နေတယ်လို့ပဲကျွန်တော်တို့ကြားရရပါ
တယ်။လက်ရှိပြည်တွင်းပြန်ဝင်ရောက်လာသူတွေပါဝင်ဦးရှင်ကျကျေးရွာ၊ကျက်ရိုးပြင်ကျေးရွာ၊ကပ်ပကောင်းကျေးရွာ၊မြော့တောင်ကျေးရွာစတဲ့မွတ်စလင်ကျေးရွာတွေကိုအပြည်ပြည်ဆိုင်ရာချက်ရှင်တွေအဖွဲ့ ICRC ကနေကူညီပေးထားတယ်လို့ကျက်ရိုးပြင်ကျေးရွာအုပ်ချုပ်ရေးမှူးဦးမင်းနိုင်ကဆိုပါတယ
်။လက်ရှိရွာမှာနေတဲ့လူကိုတော့ ICRC ကတောက်ပက်လာကိုသူတို့မနေရလာတာနဲ့စိတ်ထိလို့မရဘူး။ ICRC အဖွဲ့ဒီဘက်ကလာမယ်ဆိုရင်ကျွန်တော်တို့တင်ဖို့မယ်။
ကြခိုင်ပြည်နယ်မောင်သောခရိုင်တွင်2019ခုနှစ်ဩဂုတ်လမှာအကြမ်းဖက်တိုက်ခတ်မှုဖြစ်ပွားခဲ့ပြီးနောက်တပ်မတော်ကနေနေမြေရှင်းလင်းရေးနဲ့လုံခြုံရေးဆောင်ရွက်မှုအတွင်းဒေသခံမူဆလင်ရွာသား9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဆွဲပြေးသွားကြောင်းကုလသမဂ္ဂကနေထုတ်ပြန်ထားပါတယ်။ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံသဘောတူညီချက်အရနေရာစွန့်ခွာသူတွေကိုသက်ဆိုင်ရာတာဝန်ရှိသူတွေကပြန်လည်လက်ခံဖို့အတွက်2018ခုနှစ်နှစ်စံပိုင်းကတည်းကမြန်မာဆိုရကပြန်လည်စစ်ဆေးရေးစခန်းတွေဖွင့်ပြီးပြင်ဆင်ဆောင်ရွက်လာခဲ့တာပါ။2019ခုနှစ်စက်တင်ဘာလဆန်းထီတော့မိမိစံသားလျောက်နေရပြန်လို့300နေပါရှိနေပြီသူတို့တွေဟာနေရရင်းမှာခြေချနေထိုင်ကြတယ်လို့လှဖိုးကောင်ကျူစုလက်ခံရေးစခန်းအထွေထွေအုပ်ချုပ်ရေးမှူးရုံးညွန်ကြားရေးမှူးဦးစိုးရွှေအောင်ကပြောပါတယ
်25ရက်နေ့26ရက်ဆိုတော့ဟိုကနေစမှာ300လောက်တော့ရှိရောသူတို့သဘောဆန္ဒအလျောက်ခွင့်ပြုချက်တွေတောင်းပြီးတော့ဒီစခန်းကိုဝင်လာတဲ့လူတွေရှိရဆိုတော့သူတို့ဒီဘက်မှာသူတို့နေရရှိတယ်သူတို့စုစုပေါင်းတွေရှိလို့ပြန်လာတဲ့လူတွေဖြစ်ပါတယ်သူတို့နေခဲ့တဲ့ရွာတွေကကြီးရွာတာဝန်ခံတွေကြီးရွာအုပ်ချုပ်မှုတွေနဲ့သူတို့စုစုပေါင်းခြင်းတွေကသူတို့ဆက်သွယ်ပြီးတော့တခါလဲလာတာဖြစ်တဲ့အတွက်သူတို့နေထိုင်တဲ့နေရာတွေကကြီးရွာဖြစ်တဲ့အတွက်အဲ့ဒီနေရာတွေမှာပဲပြန်ပြီးတော့နေထိုင်ပါတယ
်သူတို့စံတန်းလျှောက်ဝင်ရောက်လာသူတွေကို UEHRT ခေါ်နေရစွန့်ခွာများပြန်လည်လက်ခံရေးလုပ်ငန်းဖွဲ့ကနေစစ်ဆေးလက်ခံခဲ့ပြီး၎င်းတို့စံတန်းရ NVC ကိုထုတ်ပေးပြီးမူလနေထိုင်ရာနေရာတွေကိုပို့ဆောင်ပေးခြင်းတွေလှုပ်ဆောင်ခဲ့တယ်လို့လည်းမြန်မာအာဏာပိုင်တွေဘက်ကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တင်းချောင်သူတွေနေရပြန်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုးရွားတို့ညှိနှိုင်းခဲ့ရမှာနှစ်နိုင်ငံသဘောတူညီချက်အရပြန်လည်လက်ခံဖို့အတွက်2018ခုနှစ်ဇန်နဝါရီလနိုဝင်ဘာလနဲ့2019ခုနှစ်ဩဂုတ်လမှာစီစဉ်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူးမြန်မာဆိုးရွားကတော့တဖက်နိုင်ငံကိုထွက်ပြေးသွားသူတွေကိုရိုဟင်ဂျာလို့ခေါ်ဆိုတာလက်မခံပေမဲ့သူတို့တွေနေရပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်ဆိုးရွားနဲ့နားလည်မှုစာကျွန်းလွှာလက်မှတ်ရေးဆိုလှုပ်ဆောင်နေပြီးစစ်ရှောင်ဒုက္ခသည်တွေပြန်လက်ခံဖို့ကြိုးစားနေတာအခုချိန်ထိတော့မအောင်မြင်သေးပါဘူးခင်ဗျာ